ကယားကရင်နီပြည်နယ်ဘော်လခဲမြို့နယ်တွေကနန်းဖဲကျေးရွာအပေါ်မှာဒီစစ်တပ်ကနေလက်နက်ကြီးကြီးနဲ့ပစ်ခတ်တာကြောင့်နှမ်းခုန်နေတဲ့အမျိုးသမီးတဦးသေဆုံးပြီးတော့ကလေးငယ်တွေအပါအဝင်၄ဦးဒဏ်ရာရခဲ့တယ်လို့မိသားစုဝင်က VOA မြန်မာပိုင်းကိုပြောပါရယ်ဒဏ်ရာရတဲ့သူတွေကိုစေယုံပို့ဖို့ကူညီပေးခဲ့တဲ့ပရဟိတသမားတဦးကိုလည်းစစ်တပ်ကနေဖမ်းဆီးသွားပါတယ်အဲ့ဒီနေရာတဝိုက်မှာအခုရက်ပိုင်းကတိုက်ပွဲတွေမရှိပေမဲ့လို့စစ်ကောင်စီတပ်ဖက်ကပြစ်ခတ်နေတယ်လို့ဒေသခံတွေကပြောပါရယ်ဒီအကြောင်းအဖြစ်ဆိုရန်ကုန်ကလာတဲ့သတင်းနှမ်းလောင်ပြောပြပေးပါရှင်
ပေါ်လခဲမြို့နယ်နန်းဖဲကျေးရွာဘက်ကိုစစ်တပ်ကလက်နက်ကြီးတွေနဲ့စက်တင်ဘာလ9ရက်ကြာရာပင်းနေ့ကပြစ်ခတ်မှုအတွင်းတောင်ယာထဲမှာနှမ်းခုန်နေတဲ့အမျိုးသမီးတဦးတေဆုံးပြီးတော့တောင်ယာထွက်နှမ်းခုန်သူ18ဦးလောက်ဘေးလွတ်ရာကိုထွက်ပြေးချင်းလက်နက်ကြီးကြီးကြာလာပြီးတချို့ကလည်းတောင်ယာရခဲ့ကြတယ်လို့ဒဏ်ရာသူတွေရောက်ရဲ့မိသားစုဝင်က POA ကိုပြောပါတယ်
တောင်ယာမှာသွားတဲ့လူတွေလေအဲ့ဒါမနာချင်တာကလက်နက်ကြီးထုတာကြတော့ရာကန်ပြီးထုတော့သူကပြေးရလေပြီးတော့ပြေးဖြစ်ကုန်ကြတာကျမတို့တောင်ရလူပေါ့နော်ကလေးမတယောက်တော့ဖွေးချီပြီးပါပြီးတော့ကျမရဲ့ဟိုအမျိုးသားရဲ့ညီတယောက်ကတော့အသေးသားဖြစ်နေတယ်ဟိုဘိုက်မှာဖြိသွားတာပေါ့နော်ဘိုက်ပေါက်သွားတည်တဲ့လူကတော့တယောက်ဒါရရဒါက၄ယောက်အသေးသားကဟို၄ယောက်စလုံးပေါ့နော်အေးအဲ့ဒီတောင်ရသွားတဲ့သူတော့တတိကျတာတော့အသက်ထွက်တာနဲ့တခါတည်းကိုရောက်လာတာပဲအဲ့မှာ50ချိတ်အဆက်မပြတ်ဘူးလက်နဲ့ကြည့်ရတော့ကျမလည်းမမှန်တော့သူကတော့60မမှန်လို့တော့ဖြစ်နေတယ်အဲ့ပွဲနဲ့ဖြစ်တဲ့ရန်ကန်ပြည်နေတာ
အခုလည်းနဲ့ကြီးကြီးကြတဲ့နေရာတွေမှာလက်ရှိတိုက်ပွဲတွေမရှိပါဘူး။ဒါပေမဲ့လည်းပြီးခဲ့တဲ့ဩဂုတ်လကတော့ပေါ်လခဲမြို့နယ်ထဲမှာကရင်နီတပ်မတော် KA ၊ကရင်နီအမျိုးသားကာကွယ်ရေး KNDF အဖွဲ့တို့နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေဖြစ်ခဲ့ပါတယ်။စက်တင်ဘာ9ရက်နေ့ကစစ်တပ်ဖက်ကလက်နဲ့ကြီးကြီးတိုက်ခတ်မှုကြောင့်အသက်23နှစ်အရွယ်မှတ်ဖိုးမှုအသက်23နှစ်အရွယ်မောင်ထက်ဇေယဝင်းအသက်16နှစ်အရွယ်မောင်ညီညီစိုးကြိုင်အသက်16နှစ်အရွယ်မထေးလာပေါ်နဲ့အသက်50အရွယ်ဦးလယ်မှုတို့လေးဦးလဲကြီးစားအထိမှန်တရားရခဲ့တယ်လို့အကူအညီပေးသူတို့ကပြောပါတယ်
ဒီကောင်ကတော့9ယောက်ပေါ့ကျွန်တော်ကတော့4ယောက်ကိုအဖြစ်ညီခဲ့ဆုံးနိုင်တယ်တရားနေကတော့ဒီကိုစီယာဝင်းဆက်တာ73နှစ်ဘယ်ကောင်အသက်ထိမှန်လာဖေလာပေါ်ကအသက်16နှစ်အဲ့သူကတော့ဘယ်ဘက်ပေါင်ပါအသက်ထိမှန်လာနောက်တစ်ယောက်ကတော့မီမီစိုးကြံအသက်16နှစ်ဒီတဲ့မယ်နဲ့ကိုပဲပါဖို့နော်ဒီမဲ့ချမ်းနေလို့ဒီမှန်တာအဲ့နောက်တရားတော့လည်းလည်းအချင်းကြီးဆိုတဲ့ဦးလေမူးပေါ့နော်အစောပိုင်းတော့ကတော့ကိုထိပ်ပြရဝင်ရအဖြစ်သူကတော့ဒီကဲဝန်ပိုင်းဖြစ်ကြရမှာဦးပါရတော့ဆက်တဲ့အနေအထားမျိုးရှိတော့
ကျန်းမာကိန်းတက်ခဲ့သူတွေမဟုတ်ဘဲနဲ့စာမန်တောင်ယာစိုက်စားနေကြတဲ့ဒေသခံပြည်သူတွေအပေါ်အခုလိုတက်ခဲ့မှုတွေလုပ်နေတဲ့အတွက်ထိခိုက်မှုဆုံးရှုံးမှုကြီးမားတယ်လို့ဒဏ်ရာရသူမိသားစုဝင်ကဆက်ပြောပါတယ်
ဒါလည်းမျိုးခုချိခိုင်းမှုရှိသွားတော့ကျမတို့တော့တော်တော်ဆုံးရှုံးမှုရှိပြီပေါ့နော်။တောင်ရအနေနဲ့လည်းဆုံးရှုံးမှုရှိတယ်။မိသားစုစီးပွားရေးတွေလည်းတော်တော်ချိခိုက်သွားတယ်။ပြီးတော့အခုဖြစ်လာတဲ့ဟာမျိုးကြတော့တိုက်ပွဲဖြစ်လို့ဂျမ်းရခိုင်ရည်ကျမတို့ကဟိုမပြောလို့ဘူးပေါ့နော်။အခုကကြတော့ဟိုတောင်ရသွားတဲ့အချိန်ဒီပူဒီပဲရှိတဲ့အချိန်မှာအဲ့လိုမျိုးဖြစ်သွားတာတော့မတရားလို့မတရားဘူးလို့ပဲကျမထင်တာပေါ့။
ဒီထိမှန်တရားရသူတွေပေါ်လခဲမြို့မှာရှိတဲ့စစ်ဆေးရုံမှာကုသမှုခံယူနေကြတယ်လို့မိသားစုဝင်တွေကပြောပါတယ်။တရားရသူတွေကိုဆေးရုံကိုကူညီပို့ဆောင်ပေးခဲ့တဲ့ပရဟိတသမားတဦးကိုလည်းစစ်ဆေးမင်းမင်းဆရာရှိတယ်ဆိုပြီးစစ်ကောင်စီကဖမ်းဆီးခေါ်ဆောင်သွားပါတယ်။သူ့ကိုခေါ်ဆောင်သွားတာ24နာရီကျော်သွားပြီဖြစ်ပေမဲ့ပြန်လွတ်မလာသေးတာကြောင့်မိသားစုဝင်တွေတိကျခံနေဆိုရင်းနေကြပါတယ်။